ကူးစက်များဒေသကကိုဗစ်ပိုးတဲ့အိုမီခရွန်ကြောင့်အမေရိကန်နိုင်ငံတွင်နေ့စဉ်ကိုဗစ်ကူးစက်မှုနှုန်းဆန်းကျင်ပြင်းထန်တဲ့နေချိန်မှာပဲနိုင်ငံသားတွေအနေနဲ့ဒီကနေ့ကြောက်တဲ့နှစ်တဲ့အကျိုးအခါသမယမှာလူအများပြားစုဝေးမှုကိုရှောင်ဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းဆေးပညာရှင်ဒေါက်တာဖောက်ချီကတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံမှာတရက်အတွင်းကိုဗစ်ပိုးကူးစက်သူအရေအတွက်9သိန်းကျော်နှစ်ရက်ဆက်တိုက်တွေ့လာခဲ့ရပြီးနောက်တရက်ဖြစ်တဲ့ဗိုလ်တခုနေမှာတော့တရက်အတွင်းကူးစက်သူဟာ4သိန်း9000လီပါရှိနေတယ်လို့ကိုဗစ်ရောဂါဆိုင်ရာစောင့်ကြည့်လေ့လာတဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။နေ့စဉ်ကူးစက်မှုနှုန်းက January မှာ2သိန်းခွဲရှိရကနေအခုဆိုတရက်ကို2သိန်း6000ခွဲကျော်ဖြစ်လာနေတာပါ။လူ340လောက်စုဝေးပြီးတော့နှစ်တကူဆင်ရွက်ဖို့စီစဉ်ထားတာတွေကိုဖျက်ပစ်ပြီးဒီနေ့မှာမိသားစုမိတ်ဆွေအနေချင်းလောက်နဲ့ပဲဆင်ရွက်ကြဖို့အပြင်ဒီလူတွေကလည်းအားဖြည့်ကာဝယ်ဆေးထိုးပြီးသားဖြစ်ဖို့အတွက်ဒေါက်တာဖော်ရှိကအကြံပြုပါတယ်။ဒါအပြင်အမေရိကန်နိုင်ငံမှာဂျန်ဂျူရီလကုန်လောက်ဆိုဒီပိုးကူးစက်မှုအများဆုံးဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တချိန်တည်းမှာပဲအိုမီကရွန်ကိုဗစ်ပိုးစတင်တွေ့ရှိရတောင်အာဖရိကမှာဖြစ်လို့တဲ့ဆန်းတက်မှုတစ်ခုအရဒီချိန်နဲ့ထိုးဖို့လိုတဲ့ Johnson & Johnson COVID-19 ကာဝယ်ဆေးကိုအားဖြည့်ကာဝယ်ဆေးဖြစ်ထိုးချည်တဲ့အခါမှာဒီပိုးတွေကိုအတော်ကာကွယ်နေဆန်းရှိတာတွေ့ရတယ်လို့သူပြည်ထောင်ပညာရှင်တွေကပြောပါတယ်။နိုဝင်ဘာ15ရက်ကနေဒီဇင်ဘာ20ရက်နေ့ချမိုင်လောက်တာ9000လောက်ကိုဒီအားဖြင့်ကာကွယ်ဆေးထိုးဆန်းတက်ရမှာဆင်းအောင်တက်ရတဲ့အချိန်မဖြစ်တော့သူ63ရာခိုင်နှုန်းရှိလာတယ်လို့နှစ်ပတ်ကြာမှာ84ရာခိုင်နှုန်းနဲ့တစ်လကနေနှစ်လအတွင်းမှာတော့85ရာခိုင်နှုန်းထိဖြစ်လာတာတွေ့ရတယ်လို့လည်းပြောပါတယ်။